အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာကျင်းပနေတဲ့ G20 အစည်းအဝေးကိုတက်ရောက်နေကြတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ဖ်တို့အလွတ်သဘောဆွေးနွေးတာတွေဒီကနေ့ရှိခဲ့ပါတယ်။ G20 ညီလာခံဘေးဘန်းမှာ10မိနစ်လောက်နိုင်ငံသားရဲ့ဝန်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းကိုရုရှားစစ်ဝင်တိုက်တဲ့ကိစ္စကြောင့်နိုင်ငံဆက်ဆံရေးတင်းမာနေတဲ့အချိန်မှာအခုလိုအချိန်တိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ယူကရိန်းစစ်ပွဲစတင်ချိန်ကတည်းကဆိုရင်ပထမဆုံးအချိန်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။ယူကရိန်းစစ်ပွဲအဆုံးမတက်မချင်းအမေရိကန်ကယူကရိန်းကိုထောက်ခံသွားမယ်ဆိုတဲ့အကြောင်းညောင် New State Nuclear စာချုပ်ကနေနှုတ်ထွက်တဲ့ရုရှားရဲ့ဆုံးဖြတ်ချက်ကိုပြန်ပြင်သင့်တဲ့အကြောင်းနဲ့ရုရှားဘက်ကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား Paul Whelan ကိုပြန်လွတ်ပေးသင့်တဲ့အကြောင်းအချက်၃ချက်ကိုပြောခဲ့တယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ယူကရိန်းအပေါ်မှာအမေရိကန်ရဲ့ထောက်ခံမှုဟာရင်းရိုင်သွားလိမ့်မယ်ဆိုတဲ့အယူဆအလွဲကိုလည်းလုံးဝဖျောက်လိုက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်ကရုရှားနိုင်ငံသားရဲ့ဝန်ကြီးကိုပြောဆိုခဲ့တဲ့အကြောင်းအမိမဖော်လို့တဲ့တာဝန်ရှိသူကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်ရှင်။